ပထမဆုံးတစ်ခုကတော့ကျွန်တော်2021ခုဒီရပို့ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ကြောင့်အင်တာနက်ပြတ်မှုတွေကြောင့်ကျွန်တော်မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာဆိုရှယ်မှုတွေရှိတယ်ဒေါ်လာ1000ထောင်နဲ့ချီဆိုရှယ်နယ်လို့ပြောတော့ကျွန်တော်လည်းပထမတော့အံ့ဩမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောင်းပြန်ကောက်လိုက်တဲ့ကြီးလိုက်တဲ့အချိန်မှာ2014ခုနှစ်လောက်မှာကျွန်တော်တို့အင်တာန ုံးနေပြီလို့သိရပါတယ်ဒါပေမဲ့လည်း20လတိုင်းကျော်ဆိုတာတိကျတဲ့အခြေအနေတိကျတဲ့အဲသတင်းအချက်အလက်တွေကပြောတာပါသို့တော့အဲ့ထက်ပိုဖို့ပဲရှိပါတယ်အဲ့ထက်ကျော်နေဖို့မရှိပါဘူးအဲ့တော့ဟိုပြောရရင်ခုနမတ်တည်ငြိမ်မေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေစဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟောအရေးကြီးတဲ့နောက်တစ်ခုကတော့ဝင်ကြီးဘဏ်လုပ်ငန်းပေါ့နော
်
digital banking တို့ digital money တို့ဒါတွေထွက်လာပါတယ်ဟိုနောက် fintech ပေါ့ fintech ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးကဘဏ်လုပ်ငန်းကိုလူတွေမသုံးကြဘူးလို့ပြောကြပါတယ်ဘဏ်လုပ်ငန်းသုံးတဲ့သူလူဦးရေက400ခန့်တော့900ခန့်တော့အောက်မှာပဲရှိနေရတယ်ဒီ digital banking တို့ digital fintech တွေတက်လာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာဘဏ်တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်ရာခိုင်နှုန်းတွေ20 24 25ဆက်ရှိတယ်တက်လာပါတယ်နောက်တစ်ခုကdigital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app အများကြီးပေါ်ပေါက်လာတယ် digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်အဲ့ဒီကကြတော့ဟိုခုနပြောခဲ့သလိုနေ့စဉ်ဘဝမှာပုံမှန်သုံးလာတာအဖြစ်လာပါတယ်
ဆိုတော့ဒီ covid ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလဲနှိမ့်ကွေသွားပါတယ်အားလုံးကလည်းစိုးရင်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးများပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီ covid ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျယ်ကျယ်သုံးခဲ့တဲ့Facebook internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတသာတော့ဖြစ်ခဲ့ပါတယ်ဦးစောနိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့
အပြောင်းလဲဒီအခုထင်ရှားတဲ့အပြောင်းလဲနှစ်ခုပေါ့တစ်ကတော့ covid ကဲဒုတိယတစ်ခုကတော့တက်ကနေအာနာသိမ့်လိုက်တာရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုထူးခြားထင်ရှားတဲ့အပြောင်းလဲတွေအများကြီးဖြစ်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်များများcovid ကြောင့်ရောနောက်ပြီးတော့တက်ကအာနာသိမ့်လိုက်တဲ့အတွက်ကြောင့်ကောအော်ဒီဝိုင်းလုံငန်းတွေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူနောက်တစ်ခါအသစ်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်သို့တော်လည်းဒီအချိန်မှာnew normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေအမြန်ဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်တွေနောက်တိုးတက်ခွင့်တွေရကြပါတယ
်ရှေ့အလားလာမှာရောမြန်မာနိုင်ငံမှာအင်တာနက်အသုံးပြုမှုကပိုပြီးတော့တွင်ကျလာမလားဥစွန်နိုင်ဘလူမြန်မြန်မာတည်းရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ခြင်းရှိပါသလဲ
အနာဂတ်ကဘယ်လဲဘာလဲဆိုတာကတကယ်တမ်းအဲ့ဒီကအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကျရင်ကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြဲအာရုံနေတဲ့သူတွေအများစုတွေ့ရပါတယ်ဥမာကဒီနေ့ဆိုဘဏ်လုပ်ငန်းတွေပြိုပြဲဖြစ်နေတယ်စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုမျိုးပဲနှေးကွေးတယ်လေးလံနေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်နောက်တစ်ခါနိုင်ငံရေးမှာလည်းအချက်အလက်တွေဖြစ်နေတယ်အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမကျတာမျိုးတွေ့ရပါတယ်သို့တော့အနာဂတ်ကဘယ်မှာလဲအနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်တဲ့အချိန်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းလဲဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2010ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီကပုံပြီးထပ်ပြောရရင် 2015 ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့အပြောင်းလဲဖန်တီးနိုင်စွမ်းရှိတော်သူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းလဲကိုဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးအဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေ အဲ့တော့အဲ့ လူကြီး တွေက ဘလို့ဒီ နိုင်ငံရေးကို ပြန် ဖော်ဆောင် ကြမလဲ ဆိုတဲ့ ပုံမူတည် ပြီးတော့ ကျွန်တော်တို့ နောက်ထပ် အပြောင်းလဲ တွေကို ဘယ်တော့ လုပ်ခွင့်ရမှာလဲ ဥပမာ နောက် 3 လာ နောက် 6 လာလာ နောက် 5 နှစ်လာ ဆိုတော့ ဒီ နိုင်ငံရေး အပြောင်းလဲ တွေကို ဖော်ဆောင် နိုင်တဲ့ အချိန်မှာ ကျွန်တော်တို့ တိုင်းပြည်ကို ပြန် ပြီးတော့ တည်ဆောက် နိုင်ဖို့ ပြန်ဆပ်ဖို့အချိန်ဖြစ်ပါတယ်အဲ့တော့ဒါပေမဲ့ပြန်ဆပ်လို့ဆိုတော့ကျွန်တော်0ကနေပြန်ဆပ်ဖို့မဟုတ်ဘူးကျွန်တော်လီဖရော့ဂ်တွားခဲ့ပြီးသွားပြီအဲ့တော့ 2014 နိုင်ငံရဲ့အခုအချိန်မှာလိခဲတီလီဖြစ်နေတဲ့နိုင်ငံအချက်အတီးကနေပြန်ဆနိုင်လာတဲ့0စတန်နဲ့ဆမမဟုတ်ပါဘူးကျွန်တော်တို့ကကျွန်တော်တို့လိဖရော့ဂ်နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုံနိုင်တဲ့အခြေအနေကျွန်တော်မြင်ပါတယ်